မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်မေလ4ရက်တောင်းကြနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ9:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်နဲ့လိန်ဖြောပြေးတရုတ်ဆောင်ခဲ့စတော်မီဒန်နီယယ်ကိုပေးခဲ့တဲ့ဒေါ်လာ33,000ကိုသူမအနေနဲ့ကြိုတင်မသိခဲ့ကြောင်းအင်ဗီရိုပြောခွင့်ရကပြောပါတယ်။မြောက်ကိုရီးယားမှာထင်းထင်းခံထားတဲ့အမေရိကန်နိုင်ငံသား2ဦးမကြာခင်မှာပြန်လွတ်နိုင်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရောက်လူဟင်းရီဘေကင်းလုံခြုံစွာပြန်နိုင်ရေးမြန်မာအစိုးရကိုဖိအားပေးသွားမယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။လာမယ့်နိုဝင်ဘာလာတဲ့ကျင်းပမဲ့ဂျာဗျက်ရွေးကောက်ပွဲမှာအမေရိကန်လူထုမဲပေးသွားတဲ့အခါ Republican ကြီးစိုးရတဲ့အထက်နဲ့အောက်လွှတ်တော်ရဲ့အနေအထားတွေပြောင်းလဲသွားနိုင်တယ်ဆိုတဲ့တင်ပြချက်နဲ့အတူဒါက VOA သတင်းဌာနကနေအလွတ်လွတ်နေတဲ့တိုက်ခိုက်မှုတွေအတွင်းကွယ်လွန်သွားတဲ့သတင်းသမားတွေကိုဂုဏ်ပြုတဲ့အကြောင်းနဲ့ကချင်ပြည်နယ်ဖားကန့်မှာမြေပြိုတာကြောင့်ဘယ်လိုအခြေအနေတွေရင်ဆိုင်နေရပါသလဲ
။ဒီကျင်းထဲမှာကအပေါ်ချင်းပြည်က7ယောက်စီဝါတယ်။ဟိုအလောင်း7လောင်းပို့လို့ရတယ်။ဒီအဲ့ဒီဖြစ်ွားတဲ့ဖြစ်တဲ့မြေပြိုတဲ့နေရာသားမှာရှိတဲ့
ဒီအကြောင်းတွေသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ဒေတာရောင်းနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ဟာလိန်ဖြောပြေးတရုတ်ဆောင်စတော်မီဒန်နီယယ်ကိုသူ့ရှင်းနေကစိုက်ပေးထားတဲ့ဒေါ်လာ33,000ကိုစိုက်ပြန်ထုတ်ပေးခဲ့တယ်ဆိုတဲ့ကိစ္စကိုသမ္မတရဲ့ဥပဒေအကြံပေးအဖွဲ့ဝင်ရူဒီဂျူလီယာနီကဗုဒ္ဓဟူးညကပြုလုပ်တဲ့ရုပ်သံအင်တာဗျူးမှာပြောလိုက်တော့မှသူမအနေနဲ့ဒီကိစ္စကိုသိရှိရကြောင်းအင်ဗျူရာပြန်ကြားရေးအဖွဲ့အနေနဲ့ဥပဒေလမ်းကြောင်းအရဘယ်လိုလှုပ်ဆောင်သင့်လဲဆိုတဲ့ဗျူဟာတွေကိုပြင်ပကသမ္မတရဲ့အကြံပေးအဖွဲ့နဲ့ညှိနှိုင်းဆောင်ရွက်ခြင်းမရှိကြောင်းအင်ဗျူရာမှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းဆာရာဟာကာဘီဆန်ဒါစ်ကပြောပါတယ်သမ္မတထွန်းအနေနဲ့အဲ့ဒီလိန်ဖြောပြေးတရေးတရုတ်ဆောင်စတော်မီဒန်နီယယ်စ်ကိုငွေပေးနှုတ်ပစ်ခဲ့တယ်ဆိုတဲ့ကိစ္စကိုမသိကြောင်းMiss Sanders ကအစောပိုင်းမှာပြောဆိုခဲ့မှုဟာတည်လျက်နဲ့ပြောင်းလဲနေတာလားဒါမှမဟုတ်သူမမသိအောင်ဒီကိစ္စကိုဖုံးကွယ်ထားကြတာလားဆိုတာဟိုသတင်းတောက်တွေကမေကွန်ထုတ်ခတာနဲ့ပတ်သက်လို့သူ့အနေနဲ့အရရှိတဲ့သတင်းအချက်အလက်တွေကိုအကောင်းဆုံးပြန်လည်ဖြေကြားခြင်းဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ် Fox သတင်းဌာနနဲ့ဗုဒ္ဓဟူးနေ့ကပြုလုပ်တဲ့မေးမြန်းခန်းအတွင်းသူ့ရှင်းနေ Rudy Giuliani ပြောကြားခဲ့တာတွေဟာမှန်ကန်ကြောင်းသမ္မတထရန့်ကလည်း Twitter လူမှုကွန်ရက်ကတစဉ်ကြာတာပရိနေအစောပိုင်းမှာပဲအတည်ပြုခဲ့ပါတယ်။ဒါဟာသမ္မတထရန့်အပါအဝင်ဒီကိစ္စကိုမေးခွန်းထုတ်ခံကြရတဲ့အင်ဗျူရောအရာရှိတိုင်းကညှင်းဆိုခဲ့တာတွေနဲ့ဆန့်ကျင်ပဲဖြစ်နေတာပါ
။မြန်ကိုရီးယားနိုင်ငံမှာဖန်ဆီးထိန်းထားတဲ့အမေရိကန်နိုင်ငံသား3ဦးကိုမကြာခင်ပြန်လွတ်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒီလိုပြန်လွတ်ပေးမယ့်ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter ဆက်မျက်နှာမှာအရေးမွေရေးသားလိုက်ပြီးတဲ့နောက်ဖန်ဆီးခံအမေရိကန်နိုင်ငံသားတွေကိုကြာတာပတိနေမှာပြန်လွတ်မယ်လို့မျှော်လင့်ကြောင်းသမ္မတထရမ့်ရဲ့ဥပဒေအကြံပေးအဖွဲ့ဝင်တဦးကလည်းပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံခြားရေးဌာနကတော့ဘလို့သတင်းမှထုတ်ပြန်ကြေညာဖို့မရှိကြောင်း VOA ကိုမနေ့ကြာတာပတိနေကပြောပါတယ်။တစ်ချိန်ထဲမှာပဲတောင်ကိုရီးယားနိုင်ငံဘက်ကလည်းမြောက်ကိုရီးယားမှာလက်ရှိဖန်ဆီးထားတဲ့ကိုရီးယားနယ်ဖွားအမေရိကန်နိုင်ငံသား3ရဲ့သတင်းတွေကိုရုတ်မြင့်တန်ကြားကနေရရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့မှာရှိတဲ့တခုတည်းသောပုဂ္ဂလိကသိပ္ပံနဲ့နည်းပညာသက်ကတော်မှာတင်ကြားပေးနေတဲ့တိုနီခင်းနဲ့ခင်ဟတ်ဆွန်တို့ကိုနိုင်ငံတော်ဆန့်ကျင်တဲ့လှုပ်ရှားတက်ကြွသူတွေအဖြစ်နဲ့ရောအစိုးရကိုဖြုတ်ချဖို့ကြိုးပမ်းသူတွေအဖြစ်နဲ့ပါဆွဆွဲထိန်းသိမ်းထားတာဖြစ်ပါတယ်။တလျှော်လို့မှုဆွဆွဲချက်နဲ့အလုပ်ကျန်တဲ့တောင်းတန်း10နှစ်ချခံထားတဲ့တတိယမြောက်အမေရိကန်နိုင်ငံသားကင်မ်ဒုံချူကတော့အကျဉ်းချနေတာနှစ်နှစ်ရှိပါပြီ။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့လူချင်းတွေ့ဖို့ပြင်ဆင်နေချိန်မှာအကျဉ်းသားတွေလွတ်ပြေးကိစ္စထွက်ပေါ်လာတာပါ။ကောင်ဆောင်တို့တွေ့ဆုံတဲ့နေရာနဲ့အချိန်အတိအကျကိုတော့မတတ်မသေးပါဘူး။ထရမ့်နဲ့ကင်မ်တို့တွေ့ဆုံတဲ့အခါမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးအယုံဆိုင်ဆွေးနွေးမယ်ပုံရပါတယ်။
အမေရိကန်ဗန္ဒာယီဝန်ကြီးစတီဗင်မနူချင်းကသူဥဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဘေကျင်းမြို့မှာတရုတ်အစိုးရအရာရှိတွေနဲ့တိုးတက်ကောင်းမွန်တဲ့ဆွေးနွေးမှုတွေပြုလုပ်နိုင်ကြောင်းတောက်ချာနေကပြောပါတယ်။ဒါပေမဲ့အသေးစိတ်ကတော့ဒုတိယနေ့အတွက်ဆွေးနွေးဖို့သူတဲခေါ်ရဟိုတယ်ကအထွက်မှာထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဝန်ကြီးမနူချင်းနဲ့တရုတ်လက်ထောက်ဝန်ကြီးချုပ်လည်းဖြစ်သမ္မတရှီကျင်းပင်ရဲ့စီးပွားရေးအကြံပေးလည်းဖြစ်တဲ့လူဟေးတို့အကြားကဆွေးနွေးမှုတွေအတွင်းအမေရိကန်ဘက်ကဝေဖန်ပြောဆိုနေတဲ့ဆီမီကွန်ဒက်တာနဲ့ဆိုင်တဲ့နည်းပညာလွယ်ပြောင်းမှုနည်းပညာဖွံ့ဖြိုးရေးအတွက်အစိုးရကအမတော်ကြီးထောက်ပံ့ပေးမှုစတဲ့တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့မှကုန်သွယ်ရေးဝန်ကြီးဝယ်ဘာရော့စ်နောက်ပြီးတော့ အိမ်ပြူတော်ကုံသွယ်ရေးနဲ့ကွန်ထရိုးလုပ်မှုဆိုင်ရာအကြံပေးပီတာနာဗာရိုတို့လည်းပါဝင်ကြပါတယ်။နှစ်နိုင်ငံအကြားကုံသွယ်ရေးစစ်ဖြစ်မဲ့အရေးကနေရှောင်ရှားနိုင်မှုစ조사လုပ်ဆောင်တဲ့ဒီနေ့အကြတွေ့ဆုံဆွေးနွေးမှုမှာကောင်းမွန်တဲ့ခြေလှမ်းဖြစ်ကြောင်းသုံးသပ်နေကြပါတယ်။အခုတွေ့ဆုံဆွေးနွေးမှုတွေကနေသဘောထားကွဲပြားမှုတွေကိုဖြေရှင်းနိုင်မှာမဟုတ်ပေမဲ့လည်းတွေ့ဆုံဆွေးနွေးမှုတွေဆက်လက်ပြုလုပ်သွားဖို့ဆုံးဖြတ်ချက်ဟာတိုးတက်တဲ့လက္ခဏာဖြစ်တယ်လို့သုတေသီတွေကရှုမြင်ကြပါတယ်။
နိုဘယ်ဆုရီကိုရွေးချယ်တဲ့ Sweden Academy အဖွဲ့အတွင်းလိမ့်ပိုင်းဆိုင်ရာနဲ့ဘာသာရေးဆိုင်ရာပြဿနာတွေရှိနေတာကြောင့်ဒီနှစ်2018ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဒီနှစ်ထဲမှာမပေးတော့ဖို့ဆုံးဖြတ်လိုက်တဲ့အကြောင်း Sweden Academy အဖွဲ့ကပြောပါရယ်။လာမယ့်2019ခုနှစ်ကျမှပဲဒီဆုကိုကြေညာဖို့ဆုံးဖြတ်လိုက်တဲ့အကြောင်းကိုဆုရွေးချယ်ရေးအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်တာပါ။နိုဘယ်ဆုရှင်နောက်တစ်ယောက်ကိုမကြေညာခင်အဖွဲ့အပေါ်အများပြည်သူယုံကြည်မှုလက်ခံမှုပြန်ရလာအောင်လုပ်ဖို့လိုတယ်လို့ယူဆတာကြောင်းအခုလိုရွှေ့ဆိုင်လိုက်တာဖြစ်တယ်လို့ဆုရွေးချယ်ရေးအဖွဲ့ရဲ့အမြင်အတွင်းဝန် NS Oslo ကပြောပါရယ်အရင်ကနိုဘယ်ဆုရထားသူတွေရောအနာဂတ်ဆုရှင်တွေရောနိုဘယ်ဖောင်ဒေးရှင်းရဲ့အများပြည်သူလူထုအကြီးအညိုမဲ့အောင် Sweden Academy အဖွဲ့ကလုပ်ခဲ့တယ်လို့ Oslo ကပြောပါရယ် Sweden နိုင်ငံရဲ့ယဉ်ကျေးမှုဆရာပြရုပ်တစ်ခုလို့ဖြစ်ခဲ့ပြီးတော့နာမည်ကျော်တပ်ပုံဆရာလည်းဖြစ် Sweden Academy အဖွဲ့ဝင်ကဗျာဆရာမ Katrina Forsten Sonja Kimbon နဲ့ဖြစ်တဲ့ပြင်သစ်နဲ့ Sweden ကဗျာ Jon Klaus Alnor နဲ့ပတ်သက်တဲ့လိမ့်မိုင်းဆရာမတော်မတရားလုပ်မှုတွေကိုဘလို့ကင်တွယ်ဖြေရှင်းမလဲဆိုတဲ့ဆွေးနွေးမှုတွေကနေအဖွဲ့ဝင်တွေကမှကွဲလွဲမှုတွေဖြစ်လာခဲ့တာပါ။အများအပြားအဖွဲ့ဝင်18ယောက်မှ9ယောက်နှုတ်ထွက်သွားခဲ့ပြီဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ပြည်မေကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့အရဟိညာဒုက္ခသည်တွေမိမိသဘောနဲ့ဘေးကင်းလုံခြုံစွာပြန်နိုင်မဲ့အခြေအနေတွေဖန်တီးပေးရင်မြန်မာအစိုးရကိုဆက်လက်ဖိအားပေးသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကထားလောင်းကြေပြလိုက်ပါတယ်။အမေရိကန်အစိုးရရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကိုသမ္မတထရမ့်ကစာရေးအသိပေးခဲ့တာလို့ဘင်္ဂလားဒေ့ရှ်အခြေစိုက်ဒါကာထရီဘူးန်သတင်းမှာဖော်ပြထားပါတယ်။သမ္မတရဲ့စာကိုတော့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သမ္မတကြီးမာရှယာဘန်နီကက်ကဝန်ကြီးချုပ်အိမ်မှာတွေ့ဆုံစဉ်ကြာသပတေးနေ့ကပေးအပ်ခဲ့တာပါ။ဒါအပြင်ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဖြစ်ပေါ်အောင်စတင်လှုပ်ဆောင်ခဲ့တဲ့မြန်မာတာဝန်ရှိသူတွေကိုအရေးယူဖို့လိုအပ်ကြောင်းလဲသမ္မတထရမ့်ရဲ့စာထဲမှာဖော်ပြထားတယ်လို့ဆိုပါတယ်။မကြာသေးခင်ရပိုင်အတွင်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုတွားရောက်ခဲ့ကြတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကလည်းဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာဘက်ကလက်ရှိတဲ့ပို့ပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်ကြောင်းပြောပါတယ်။ရခိုင်ပြည်နယ်မှာမနစ်ဩဂုတ်လကတကြော်ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်9000လောက်တိခါမှာခင်ဗျာ9000လောက်ထွက်ပြေးသွားကြတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့စင်းစရာတွေမှာဖော်ပြထားပါတယ်။
ကုလသမဂ္ဂလုံခြုံရေးကောင်စီအလဲကြဥက္ကဋ္ဌအဖြစ်မေလာမှာစတင်တာဝန်ယူမဲ့ပိုလန်နိုင်ငံကမြန်မာနိုင်ငံရဲ့ဒုက္ခသည်ဆိုင်ရာအခြေအနေတွေနဲ့ကိုရီးယားကျွန်းဆွယ်တန်တမန်ဆက်ဆံရေးကိစ္စရပ်တွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောပါရယ်။ရခိုင်ပဋိပက္ခကြောင့်ထွက်ပြေးနေကြတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်လေ့လာဆစ်ဆီးခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်ကိုစစ်လက်အဖွဲ့ရဲ့တူညီချက်တွေနဲ့ပတ်သက်ပြီးသူနဲ့သူ့ရဲ့လှုပ်ဖော်ကိုင်မတွေအလွန်စိတ်မကောင်းဖြစ်မိကြောင်းကုလသမဂ္ဂဆိုင်ရာပိုလန်တပ်အမတ်ဂျိုအန်ဝန်နကာကမေလ3ရက်နေ့မှာပြောပါရယ်။
And in a very frank discussion with the authorities in Myanmar, we express our
မြမအစိုးရနဲ့ပုံမလင်းလင်းပြောဆိုဆွေးနွေးခဲ့တဲ့နေရာမှာကျမတို့ရဲ့ထင်မြင်ချက်တွေကိုချပြခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းဒီအစီအစဉ်တွေကိုပြန်သုံးသပ်ဖို့နဲ့ဥပမာပြောရရင်အနာဂတ်မဟာဗျူဟာတွေချမှတ်ဖို့ဆိုတဲ့အစီအစဉ်တွေရေးဆွဲတဲ့ကိစ္စမှာသဘောတူညီကြဖို့လိုပါတယ်။ဒုက္ခသည်စကားမှာခိုးလုံနေတဲ့လူတွေလည်းအတော့ကိုအတိဒုက္ခရောက်နေသလိုသူတို့နဲ့ထိုက်တန်တာတစ်ခုခုလုပ်ပေးဖို့ကျမတို့အားလုံးတညီတညွတ်တဲ့ဆန္ဒရှိပါတယ်။ကျမမြင်တွေ့ခဲ့ရတာတွေအတွက်အတော့ကိုစိတ်မကောင်းဖြစ်ရပါတယ်လို့ဂျိုအန်ကပြောဆိုသွားတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်ပြီးတော့ရခိုင်မြောက်ပိုင်းအခြေအနေကိုစုံစမ်းစစ်ဆေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ရောတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်းနဲ့ပါနေပြီးတော့မှတွေ့ဆုံခဲ့ပါတယ်။တောင်မြောက်ကိုရီးယားထိပ်တီးတွေ့ဆုံပွဲကိုလည်းပိုလန်သံအမတ်ဂျွမ်ကခြေကျူးပြောဆိုသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌဖြစ်ပိုလန်နိုင်ငံနောက်ဆုံးတာဝန်ယူခဲ့တာ1998ခုနှစ်ကဖြစ်ပါတယ်။
မြန်မာနိုင်ငံအတွင်းကရခိုင်နဲ့ကချင်ပြည်နယ်တို့အပါအဝင်ပြည်ထောင်စုတွေကြောင့်စာနာမှုဆိုင်ရာအကူအညီလိုအပ်နေသူတွေကိုထပ်မံအကူအညီပေးသွားမှာဖြစ်ကြောင်း ဩစတြေးလျနိုင်ငံသား၏ဝန်ကြီးဂျူလီဘစ်ရှော့ကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာ9000လောက်အပါအဝင်မြန်မာနိုင်ငံအတွင်းစာနာမှုအကူအညီလိုအပ်နေသူ 83,000 လောက်ရှိကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဝင်ငွေရရှိအောင်လုပ်ကင်စားတောက်နိုင်ရေးအတွက်အတားဆီးတွေရှိနေတာကြောင့်ရှင်တန်နေထိုင်ရေးအတွက်ရိုဟင်ဂျာတွေဟာပြင်ပအကူအညီတွေအပေါ်မှာမိခိုအားထားနေရကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အပြည်လအတွင်းမှာတိုက်ပွဲတွေအရှိန်မြင့်ဖြစ်ပေါ်လာတာကြောင့်ကချင်ပြည်နယ်အတွင်းဒုက္ခသည် 9,000 လောက်နေရာဆွန့်ခွာထွက်ပြေးကြရတဲ့အခြေအနေကိုလည်းဩစတြေးလျအနေနဲ့ဆိုရင်ပူပန်ကြောင်းအခုလိုအခြေအနေတွေဆိုးဝါးလာတာကြောင့်ကချင်နဲ့ချင်းပြည်နယ်တွေမှာမူလကရှိနေပြီးဖြစ်တဲ့ပြည်တွင်းရွှေပြောင်းဒုက္ခသည်တသိန်းလောက်အတွက်ဘေးကင်းလုံခြုံမှုနဲ့စားဝတ်နေရေးအခြေအနေတွေပေါ်အထူးစိုးရင်စရာဖြစ်လာကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။သက်ဆိုင်သူအားလုံးအနေနဲ့တိုက်ပွဲတွေရပ်တန့်ပြီးအရသားတွေကိုအကာအကွယ်ပေးတာအပြင်ပြည်ပခဖြစ်နေတဲ့ဒေသတွေကိုစာနာမှုအကူအညီပေးတဲ့အဖွဲ့တွေတွားရောက်ခွင့်ပြုဖို့ဩစတြေးလျအစိုးရကတောင်းဆိုကြောင်းလည်းနိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတဝန်းအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်ယော်နစ်စီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ Save the Children Australia တို့အပါအဝင်ယုံကြည်ရတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကတဆင့်ဩစတြေးလျအစိုးရကဒေါ်လာ73သန်းအကူအညီပေးသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အခုပေးမယ့်ဒေါ်လာ73သန်းအကူအညီတွေကရခိုင်ပြည်နယ်အတွက်လူပေါင်း 9,000 လောက်အတွက်ကျန်းမာရေးဆောင်ရှောက်မှုကလေးငယ် 18,000 ကျောင်းတက်နိုင်ရေးလူပေါင်း 18,000 ကျော်အတွက်မိုးရသည့်အတွင်းခံခန့်နဲ့အမိုးအကာနဲ့ခေလုံစရာတွေတည်ဆောက်ပေးရေးမိသားစုတွေနဲ့ကွဲကွာနေတဲ့ကလေးငယ်တွေကိုသက်ဆိုင်သူမိသားစုတွေနဲ့ပြန်လည်ပေါင်းစည်းပေးရေးစတာတွေပါဝင်ပါတယ်။ကချင်နဲ့ရှမ်းပြည်နယ်တွေအတွက်ကတော့အကြမ်းဖက်မှုတွေနဲ့ပြည်ပခါတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့ပြည်တွင်းရွှေ့ပြောင်းနေထိုင်သူမိသားစုတွေအတွက်ကူညီပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်ဘဇားခရိုင်အတွင်းကဒုက္ခသည်တွေအတွက်စာနာမှုဆိုင်ရာအကူအညီဒေါ်လာ15သန်းပေးမယ့်အကြောင်းဧပြီလ28ရက်နေ့ကကြေညာထားတာအပြင်အခုဒေါ်လာ73သန်းကိုထပ်ပြီးအကူအညီပေးမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းမှာချာတာဘရင်းနဲ့ညနေကမီးတောင်တလုံးပေါက်ကွဲရမှာမိခိုလုံးကြီးတွေတက်လာသလိုပန်းထွက်လာတဲ့ချော်ရီတွေလည်းလှုံ့နေရက်ွက်ထဲကိုစီလာတဲ့အတွက်အနေနာကပြည်သူတွေမဖြစ်မနေဘဲလို့ရပြောင်းရွှေ့ဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်လာရပါတယ်။ကလိုဝရာမီးတောင်ဟာချာတာဘရင်းနဲ့ဒေသစံတော်ချိန်ညနေ 4:45 မိနစ်မှာစတင်ပေါက်ကွဲခဲ့ကြောင်းဟာဝိုင်မီးတောင်စောင့်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နေ့ရက်လောက်ကဟာဝိုင်ကျွန်းမှာငလင်တွေလှုပ်ခဲ့ပြီးတဲ့နောက်မီးတောင်ပေါက်ကွဲခဲ့တာပါ။မနေ့ချာတာဘရင်းနဲ့မနေ့7:00ခွဲလောက်မှာလည်းပြင်အားအဆင့်ရှိတဲ့ငလင်ငယ်တခုလုတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကသတင်းထုတ်ပြန်ပါတယ်။မီးတောင်ကမုတ်ထုတ်လိုက်တဲ့ချော်ရီတွေဟာ4.45မီတာအထိမြင့်ထိရောက်ခဲ့ပါတယ်။ချော်ရီပူတွေဟာလည်းမီတာ180အထိပြန့်နှံ့စီးဆင်းခဲ့တာပါ။အကြီးစားမီးတောင်ပေါက်ကွဲမှုဖြစ်လာနေတာကြောင့်ဘေးလွတ်ရာရွှေ့ပြောင်းမှုကြိုတင်ပြင်ဆင်ထားဖို့ဒေသခံတွေကိုသက်ဆိုင်ရာအာဏာပိုင်တွေကသတင်းတစ်ပတ်လုံးသတိပေးနေတာဖြစ်ပါတယ်။
အာဖရိကတိုက်ဂျဘူတီနိုင်ငံမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းအနီးမှာတရုတ်နိုင်ငံကအာဏာရရှိပြီးစင်ကျင်မဲ့တဲ့လေဆာရောင်ကြီးအသုံးပြုခဲ့တယ်ဆိုပြီးဒီအပေါ်အရေးယူမယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကုဇော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီးစင်းကို burmese.voanews.com စာမျက်နှာမှာဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့နိုင်ငံကသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်။ရင်ဦးဆုံးအမေရိကန်နိုင်ငံ၏အခင်းချင်းကိုကြည့်အောင်ပါ။လာမယ့်နိုဝင်ဘာတဲကျင်းပမဲ့လွတ်တော်ကြားကာလရွေးကောက်ပွဲမှာအမေရိကန်လူထုမဲသွားပေးတဲ့အခါ Republican တွေကြီးစုထားတဲ့အထက်နဲ့အောက်လွတ်တော်ရဲ့အနေအထားကပြောင်းလဲသွားနိုင်ပါတယ်။ဒီရွေးကောက်ပွဲရလဒ်ဟာသမ္မတ Donald Trump အပေါ်မှာလည်းရိုက်ခတ်နိုင်တယ်ဆိုတာကိုသမ္မတကလည်းစတင်သတိပြုလာနေပါပြီ။ VOA သတင်းတော့ဂျင်မလုံးပေးပို့တဲ့သတင်းလွှာကိုတော့ကုအောင်ကတင်ပြမှာဖြစ်ပါတယ်။
မကြသေးခင်ကမီရှိဂန်မှာကျင်းပတဲ့လူလူနဲ့တွေ့ဆုံပွဲအတွင်းသမ္မတဒေါ်နယ်ထရမ့်ကအတိုက်ခံဒီမိုကရက်တွေကိုထိုးနှက်ဝေဖန်ခဲ့ပါတယ်။
A vote for a Democrat.
ဒီမှာမှာကျင်းပမဲ့ရွေးကောက်ပွဲမှာဒီမိုကရက်တွေကိုမဲပေးလိုက်မယ်ဆိုရင်တော့ဒါနေဆက်ဖြတ်ကျော်တရားမဝင်ဝင်လာသူတွေနဲ့ရာဇဝတ်မှုတွေထူပြောအောင်လမ်းဖွင့်ပေးလိုက်တာပါပဲ
။နိုဝင်ဘာမှာလွတ်တော်ကြားကာလရွေးကောက်ပွဲမှာအကြီးအကျယ်နိုင်ရမယ်လို့ဒီမိုကရက်တွေကယူဆထားတာပါ။သမ္မတထရမ့်ကတော့သူ့ဘော်ထောက်ခံသူတွေကိုအခုကတည်းကလှုံ့ဆော်စည်းရုံးနေပါတယ
်။ We got to go out, right? We got to go out.
ရွေးကောက်ပွဲမှာနိုင်ရအောင်အချိန်နဲ့ကြိုးစားကြအောင်ပါ။ထက်နဲ့အောက်လွတ်တော်မှာအနိုင်ရရပါမယ်။စီဝါရေးလည်းကောင်းနေတော့ထက်လွတ်တော်မှာလည်းအနိုင်ရမှာဖြစ်တယ်လို့အောက်လွတ်တော်မှာလည်းအနိုင်ရမယ်လို့ထင်ပါတယ်
။ဒီမိုကရက်တွေကတော့ဘီလီယနာတထေးကြီးထွန်စတိုင်ယာရဲ့အကူအညီနဲ့ရွေးကောက်ပွဲအတွက်ဗျူဟာချမှတ်လှုပ်ဆောင်နေပါတယ်။ဒီမိုကရက်တွေအောက်လွတ်တော်မှာအနိုင်ရမယ်ဆိုရင်တော့လာမယ့်နှစ်မှာထရမ့်ကိုယာရုကထုတ်ပယ်ဖို့တရားစွဲဆောင်ရွက်နိုင်တဲ့အခြေအနေအထိဖြစ်လာနိုင်တယ်လို့ထွန်စတိုင်ယာကပြောပါတယ်။
We now know that this partisan
American Bureau စုကိုဥဆောင်နိုင်ရေးပါတီ2ရက်ကြာပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်လာကြတယ်ဆိုတာကိုအခုအားလုံးသိပါတယ်ဒီတိုက်ပွဲမှာလူထုအနေနဲ့အနိုင်ရရပါမယ်
သမရရဲ့လွှဲရတဲ့နဲ့ပတ်သက်ပြီးတော့လူထုကြားထောက်ခံမှုကြားဆင်းနေတာဟာ Republican တွေအတွက်တော့စိုးရိမ်စရာပါနိုင်ငံရေးအကဲခတ် John Fodia က
He said low level not the lowest ever
သူပေါ်ထောက်ခံမှုကြားဆင်းနေပါတယ်အောက်ဆုံးမှာမဟုတ်ပေမဲ့လည်း42ရာခိုင်နှုန်းလောက်မှာပဲရှိနေတာပါ Republican အမာခံတွေကတော့သူ့ကိုထောက်ခံနေစေဖြစ်ပေမဲ့ Democrat တွေကတော့သူ့ကိုဆန့်ကျင်နေတာကြောင့်အထူးရွေးကောက်ပွဲမှာ Republican တွေအပေါ်ဆန့်ကျင်မဲ့ပေးမှာကိုတွေ့ရမှာပါ
ဒါအပြင်ဒီနှစ်အတွင်းမှာပဲအနာယူမဲ့ Republican လွှတ်တော်အမတ်များပြားလဲရှိနေတာကြောင့် Democrat တွေအတွက်အလားအလာပိုကောင်းနေပါတယ်။သတ်ဒွေးမူဝါဒရေးရာအဖွဲ့ကနိုင်ငံရေးအကဲခတ် Jim Kessler က
That is a real sign of pessimism.
အခုအချိန်တွေကတကယ်ကိုမကောင်းတဲ့လက္ခဏာပါ။အောက်လွှတ်တော်ဥက္ကဋ္ဌကတော့ပြန်ရွေးမခံဖို့ဆုံးဖြတ်ထားပါတယ်။ Donald Trump သမ္မတဖြစ်လာပြီးကလေးက Democrat တွေဟာအထူးရွေးကောက်ပွဲနဲ့ပြိုင်ပွဲတိုင်းမှာအသာစီးရနေပါတယ်
။လွှတ်တော်တရရဲ့မှာသာ Republican တွေရှုံးသွားမယ်ဆိုရင်နိုင်ငံရေးအကျိုးဆက်ကတော့သိပ်ကောင်းမှာမဟုတ်ဘူးလို့ Brookings Institution ကနိုင်ငံရေးအကဲခတ် Bill Gelston ကပြောပါတယ
်။ Losing control
အောက်လွှတ်တော်ကိုသာဆက်ပြီးထိန်းချုပ်မထားနိုင်ဘူးဆိုရင်အစိုးရအဖွဲ့အနေနဲ့လှုံ့ဆော်စရာရှိတဲ့ကိစ္စရပ်တွေရပ်ဆိုင်းသွားနိုင်ပါတယ်။ထက်လွှတ်တော်မှာရှုံးသွားမယ်ဆိုရင်လည်းအခုသွားနေတဲ့လမ်းကြောင်းမှာအပြောင်းအလဲဖြစ်သွားပါလိမ့်မယ်
။သမ္မတ Trump ကတော့ American ပြည်ထောင်စုအနေနဲ့မဟာအင်အားကြီးနိုင်ငံဖြစ်ပြန်ပြီးတော့ယက်တီနိုင်အောင်ဆောင်ရွက်သွားမယ်လို့ပြောကြားထားပြီးဒီနှစ်အတွင်းအချိန်တော်တော်များများမှာရွေးကောက်ပွဲအတွက်ပြင်ဆင်စည်းရုံးနေလိမ့်မယ်လို့ယူဆပါတယ်။တကယ်လို့သာလွှတ်တော်မှာနေရာအများစုကိုပြန်အနိုင်မရဘူးဆိုရင်တော့ Republican တွေရဲ့အနေအထားပြောင်းလဲသွားပါလိမ့်မယ်ခင်ဗျာ
American ဂျာကာလာရွေးကောက်ပွဲအလားအလာတွေနဲ့ပတ်သက်ပြီးကိုအောင်ပြောပြခဲ့တာပါအခုတော့ကမ္ဘာသတင်းလွတ်လပ်ခွင့်အခြေအနေတင်ပြခြင်းပါတယ် VOA သတင်းဌာနအတွက်အလွတ်လုံနေရင်တိုက်ခိုက်မှုတွေကြောင့်ကွဲလွန်သွားကြသူသတင်းသမားတွေကိုမေလ3ရက်ကြာသပတေးနေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာ VOA အခမ်းအနားတစ်ရက်နဲ့အမှတ်တရဂုဏ်ပြုခဲ့ပါတယ်အမေရိကန်နိုင်ငံမှာတော့နိုင်ငံသမားတွေကလှုပ်ကြံတဲ့ fake news ဆိုပြီးတော့ဆွဆွဲပြောဆိုချင်းကြောက်တာတွေအခြားနိုင်ငံတွေကိုပါရိုက်ခတ်နေတယ်လို့သတင်းလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကပြောပါတယ်ဒီအကြောင်းတွေကိုစူးစီးပြီးကိုကျော်ကျော်သိန်းကတင်ပြထားပါတယ
်ဆိုမာလီယာလူကင်မရာသမားအသက်32နှစ်အရွယ်အလီနူအာဆာယက်ဟာ VOA သတင်းတော်ဒူးနဲ့အတူအလူကင်မရာသမားဒူးအနေနဲ့လုပ်ကိုင်ဆောင်ရွက်နေရင်2019ခုနှစ်အောက်တိုဘာလ14ရက်နေ့ကမူဂါဒီရှူမြို့တော်မှာဘုံခွဲတိုက်ခိုက်မှုတစ်ခုအတွင်းကွဲလွန်သွားတာပါ။အဲ့ဒီဘုံခွဲတိုက်ခိုက်မှုဟာဆိုမာလီယာတိုင်းမှာထိခိုက်သေးဆုံးမှုအများဆုံးတိုက်ခိုက်မှုဖြစ်ပြီးလူပေါင်း300ကျော်သေဆုံးခဲ့ပါတယ်။အဲ့ဒီအချိန်ကသူနဲ့အတူလက်တွဲလုပ်ကိုင်နေတဲ့ VOA ဆိုမာလီဘာသာဌာနရဲ့သတင်းတောက်အဗ်ဒူကာဒီယာမိုဟာမက်အဗ်ဒူကတော့အပြင်းထန်ဒဏ်ရာရခဲ့တာပါ။ Radio Free Europe Radio Liberty RFE သတင်းဌာနကသတင်းတောက်တွေဖြစ်တဲ့ဆဘဝန်ကာကာနဲ့အဘဒူလာဟာနန်ဇာယီတို့ကတော့အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဧပြီလ30ရက်နေ့ကတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးသွားကြတာပါမေလ3ရက်နေ့က VOA ဌာနချုပ်မှလုပ်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်၏အခမ်းအနားတွင်ဒီသတင်းနောက်3စလုံးကိုအမှတ်တရဂုဏ်ပြုခဲ့ပါတယ်အဲ့ဒီအခမ်းအနားကျင်းပတဲ့ပြင်ပမှာ VOA မြန်မာဌာနမူဦးတန့်လွင်ထွန်းကဒီဖြစ်ရပ်တွေအပါအဝင်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အခုလိုပြောထားပါတယ
် VOA ရဲ့ဒီညီကိုဌာနပေါ့နော်ညီကိုခဌာနဆိုတော့ RFE လို့ခေါ်တဲ့ဥရောပအတန်းလွှင့်နေတဲ့ဌာနမှာအလုပ်လုပ်နေတဲ့အာဖဂန်နစ္စတန်ဌာနမှာအလုပ်လုပ်နေတဲ့သတင်းတောက်3ယောက်ဆိုလို့ရှိရင်သတင်းရယူရင်းနဲ့သတင်းကိစ္စတွေဆောင်ရွက်နေရင်းနဲ့မကြသေးခင်ကပဲဘုံခွဲမှုမှာအသက်ဆုံးရှုံးရပါတယ်အလားတူပဲဒီ VOA ရဲ့ဆိုမာလီဌာနကကျွန်တော်တို့ရဲ့သတင်းတောက်ရုပ်မြင်သံကြားသတင်းတောက်တယောက်ဆိုလို့ရှိရင်လည်းဒီသတင်းတွေရယူနေရင်းနဲ့ဘုံခွဲပြီးတော့တေချေမှုဖြုတ်ခဲ့ရပါတယ်သူ့အတွက်လည်းဒီနေ့ကျွန်တော်တို့အထိတ်မှတ်လေးတွေဆောင်ရွက်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်တော့မြန်မာနိုင်ငံဟာဒီမိုကရေစီနီးလမ်းကျရွေးကောက်ခံရတဲ့အစိုးရလက်ထက်မှာတဖြည်းဖြည်းနဲ့သတင်းလွတ်လပ်ခွင့်တွေအဆင့်မြင့်တက်လာတဲ့ဆိုပြီးတော့ကျေနပ်အားရမှုတွေတချို့ရှိခဲ့ပေမဲ့ဒီနေ့မှာဆိုလို့ရှိရင်အဆင့်6ဆင့်ကျသွားတယ်ဆိုတာကိုဝန်내စရာတွေ့ရပါတယ်အထူးသဖြင့်တော့အခုရိုက်တာသတင်းဌာနရဲ့သတင်းတောက်နှစ်ယောက်ကိုအကွက်စင်ဖမ်းဆီးပြီးတော့ဒီလိုစစ်ဆေးနေတဲ့ထိမ့်သိမ်းထားတဲ့ကိစ္စမျိုးဟာဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိစ္စမှာနိုင်ငံတကာမှာအမတန်ကိုစိုးရွားတဲ့အဖြစ်အပျက်တစ်ခုလို့ကျွန်တော်တို့ယူဆရမှာပဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနီးလမ်းကျပြည်သူတွေရွေးကောက်ထားတဲ့အစိုးရအနေနဲ့လည်းတည်တည်ချာချာကင်တွယ်ပြီးတော့ဖြေရှင်းပေးသင့်တယ်လို့ယူဆပါတယ်ခင်ဗျာ
အာဖဂန်နစ္စတန်လူထုအတွက်ဗဲမလိုက်တဲ့သတင်းအချက်အလက်တွေကိုရှာဖို့စုဆောင်းပြီးတင်ပြနေတဲ့သတင်းတော့တွေကိုကမ္ဘာသတင်းလွတ်လပ်ခွင့်နဲ့မတိုင်ခင်ရပိုင်းတွင်မှာပဲပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတယ်လို့သတင်းတော့နှစ်ဦးကွယ်လွန်သွားတဲ့နေ့ကထုတ်ပြန်ချက်မှာအမေရိကန်အတန်းလင်းလုံခြုံရေးအုပ်ချုပ်ရေးအဖွဲ့ရဲ့အမှုဆောင်ရာရှိချုပ်နဲ့ညွှန်ကြားမှုဖြစ်သူဂျွန်လန်းစင်ကပြောထားပါဗျ
။သတင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့အာဖဂန်နစ္စတန်နဲ့တခြားဘယ်နေရာမှမဆိုအမှန်တရားကိုရှာဖွေဖော်ထုတ်တဲ့ကျွန်တော်လုပ်ငန်းကိုဒီလိုလုပ်ရမျိုးကရပ်တန့်သွားစေမှာမဟုတ်ပါဘူး။ သူတို့လည်းဒီလိုဆန္ဒရှိမယ်ဆိုတာကျွန်တော်သိကြပါတယ်
။အမေရိကန်ပြည်ထောင်စုမှာသတင်းတော်တွေရင်ဆိုင်နေရတဲ့စိုးရိမ်မွေအခြေအနေအများပြားကိုလည်းကမ္ဘာသတင်းလွှတ်လပ်ခွင့်နေ့မှာသတင်းလွှတ်လပ်ခွင့်ဆိုင်ရာလှူဆောင်နေတဲ့အဖွဲ့အစည်းအများပြားကထောက်ပြပြောဆိုကြပါတယ်။လက်ရှိမှာချင်းချောက်မှုတွေရှိနေပေမဲ့လည်းအမေရိကန်အခြေခံဥပဒေမှာအကောက်အွယ်ပေးထားတာကြောင့်အမေရိကန်ကသတင်းမီဒီယာဟာကမ္ဘာပေါ်မှာလွတ်လပ်မှုအရှိဆုံးသတင်းမီဒီယာတွေထဲပါဝင်နေစေပဲလို့အဲ့ဒီအဖွဲ့တွေကပြောပါတယ်။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကလောက်ကျန်တဲ့တွင်ဆိုပြီးမကြာခဏတိုက်ခိုက်ပြောဆိုတာကိုတခြားနိုင်ငံကောင်းဆောင်တွေကလည်းလိုက်ပြောတာတွေရှိလာနေတယ်လို့ထောက်ပြထားပါတယ်။အဲ့ဒီနိုင်ငံကောင်းဆောင်တွေထဲမှာဗင်နီဇွဲလားသမ္မတနီကိုလိုမာဒူရိုစီးရီးယားသမ္မတဘာရှာလ်အာဆတ်တို့နဲ့အတူမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်လည်းပါတယ်လို့တည်နှလောက်ခွင့်ဆိုင်ရာအဖွဲ့အစည်းတွေကပြောကြပါတယ်ခင်ဗျာ
။တော်ရရှင်များရှင်မြန်မာနိုင်ငံမြောက်ပိုင်းမှာလက်နက်ကင်ပြိပက္ခတွေတကြောပြန်ပြဲနဲ့ပေါ်ပေါက်လာရတာကထောင်ထောင်ချီတဲ့ဒုက္ခတွေအထူးဒုက္ခရောက်နေရတဲ့အတွက်ပြည်ရေးပြည်ပါကစိုးရိမ်တံတွေထွက်ပေါ်လာနေပါတယ်။အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေကြားရင်းကျက်ရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင့်များပါလဲ။လက်နက်ကင်ပြိပက္ခတွေအဆုံးသတ်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုတော့ VOA စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်ကကြိုဆိုပါရစေ
။မနက်ပြန်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့သောရရှင်တွေကိုဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဖားကန့်မြေပြိုလူသေဆုံးတဲ့အကြောင်းကိုပြောပြခြင်းပါတယ်။ကချင်ပြည်နယ်ဖားကန့်ကြောက်စိမ်းတွင်းဒေသစိတ်မှုအုပ်စုဟွေခါကြေးရွာမှာကြောက်စိမ်းသရွက်ကုမ္ပဏီလုတ်ကွက်အတွင်မေလ4ရက်မနေ့ကကြောက်စိမ်းကဘာပြူကြတာကြောင့်ရေမစေးကြောက်ရှာဖွေသူ14ဦးတည်ဆုံးပြီး5ဦးပျောက်ဆုံးနေစေဖြစ်တယ်လို့တင်ကြားထားပါတယ်။ဒီမြေပြိုမှုကြောင့်ဒီထက်မကတည်ဆုံးနိုင်တယ်လို့ဒေသခံသဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ဆောင်နေသူတွေကပြောပါတယ်။အချိန်ဒီအသေးစိတ်ကိုတော့ VOA သတင်းနောက်မန်အေးမာကသတင်းပေးပို့ပါတယ်
။မကြာခဏဆိုသလိုမြေပြိုရာတွေကြောက်စိမ်းကဘာပြူရာတွေဖြစ်နေတာကြောင့်နှစ်စဉ်လူတည်ဆုံးမှုတွေရှိနေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုအုပ်စုဝေခါမော်ဟာလူ20ထက်မနည်းတေဆုံးနိုင်ကြောင်းနဲ့လက်ရှိတေဆုံးပျောက်ဆုံးဒဏ်ရာရသူတွေနဲ့ပတ်သက်လို့ဒေသခံတဦးလည်းဖြစ်အလွတ်သတင်းတောက်လည်းဖြစ်တဲ့ကိုဇော်မိုးထက်ကအခုလိုပြောပြပါဗျ။အ
ဲဖိုင်နဲ့နောက်ဆုံးကအမလူကြောက်က9ယောက်တိုက်ထားတယ်အလောင်းက14ယောက်ပေါ့နော်အလုံးပေါင်း19ယောက်ပေါ့ဟုတ်ဆေးရုံမှာက9ယောက်ဆေးရုံနေလာတယ်1ယောက်ကတော့စိုးရင်ရတဲ့အနေစားရှိတယ်ကျန်တဲ့6ယောက်ကတော့တိတ်မစိုးရင်ရဘူးပေါ့ဟုတ်ဟုတ်တယ်ဗျဟုတ်တယ်ဗျဟုတ်တယ်ဗျတော့တုံးတုံးပေါ့နော်ဆေးရုံမှာ9ယောက်တင်ထားတယ်အဲတယောက်ကတော့စိုးရတဲ့နေသားရှိတယ်။ကျန်တဲ့လူကတော့ဟိုစာမှာပေါ့နော်ထိခိုက်ရတာပေါ့။အဲနောက်ပြီးတော့ကျတော့ဒီရှင်းထဲမှာကပွဲချင်းပြီးရ17ယောက်စီသွားတယ်။အဲ17ယောက်ပို့လို့ရတယ်ပေါ့။အလောင်း17လောင်းပို့လို့ရတယ်။အဲဒီဝေခါတိုက်နေဆိုအဲဖြစ်သွားတဲ့ဖြစ်တဲ့ဒီပြူတဲ့နေရာသားမှာရှိတဲ့ဝေခါတိုက်နေစေဦးမှာ1ယောက်ဆိုတာအသက်ပြီးသွားတယ်။ဒီဖက်ကစေဦးကြီးမှာ2ယောက်အသက်ပြီးသွားတယ်။အားလုံးပေါင်း14ယောက်ပေါ့နော်။လက်ရှိကျွန်တော်တို့ဒီသေဆုံးတဲ့လူအလောင်းရတာဟောက်
ကျောင်းမြတ်ရွှေပြည်လို့ခေါ်တဲ့ရခိုင်နှုန်းကတော့မြမကုံကြီးကုမ္ပဏီလုတ်ကွက်နေရဖြစ်တဲ့အကြောင်းနေဦးရတနာဦးကုမ္ပဏီကတူးနေတာလို့လဲဆိုပါတယ်ပြီးခဲ့တဲ့2လလောက်တုန်းကတော့သိန်းပေါင်း12,000နဲ့ရေမစေးတွေကိုဈေးဖြတ်ပေးလိုက်တဲ့ကြောက်စိမ်းလုံးကြီးထွက်တဲ့ကုမ္ပဏီကလုတ်ကွက်လို့လဲဝေခါရောက်သားတွေကရှင်းပြတဲ့အကြောင်းကိုကိုဇော်မိုးထက်ကပြောပါတယ်ဖားကန့်မြို့နယ် Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအရက်ဖက်အဖွဲ့အစည်းကတာဝန်ရှိသူကိုနောင်လက်ကတော့ဖားကန့်မြို့မှာကဘာပောင်ဝင်းကျင်တွေထိခိုက်တဲ့အထိတောက်တူးနေတာတွေအခုလိုမျိုးမြေပြိုမှုတွေကြောက်ကဘာပြိုမှုတွေကမကြာခဏဖြစ်နေပေမဲ့ဒေသဆိုင်ရာဌာနဆိုင်ရာတွေအနေနဲ့ကထိန်းချုပ်နိုင်ဖို့အတွက်အားနည်းခဲ့တယ်လို့ဆိုပါတယ
်အခုချိန်ထိပေါ်နေဆိုတော့လူ90အထက်တော့ရှိနိုင်တာပေါ့နော်ဒီထုံးတဲ့သူတို့ရဲ့အပြောပေါ့ဒီရွာခံတွေရဲ့အပြောပေါ့မနစ်ကလည်း2016ဆက်ခွန်မှာလဲ15ယောက်တစ်ချိန်အဲ့ညမှာပဲဟိုဟာအဲ့ညမှာပဲညီပြည်တည်ဆုံးလာပဲဟုတ်အဲ့လိုလှုပ်ဆောင်မှုဆိုတာကကျွန်တော်တို့ရက်ဖက်ဖွဲ့စည်းတယ်တအားလှုပ်ဆောင်ခဲ့ပြီခက်တာကဒီဒေသမှာဗျာဒီညီစာစောင့်ကြည့်ကော်မတီတို့ဘာလို့ရှိတာပဲရှိတော့ဒီဒေသမှာဒီလက်ရှိကျွန်တော်တို့ဒီ 欧洲也贵也比牛奶吹欧洲也比只能的他那看下帮手的呀但是现在表达今年嘛不如嘛搞过路亚美的他们把教练说比较这边阿爸来也打阿米亚的卡叫迪马西的阿亚西老年的都说爸妈骗我们阿拉叫我不如问这边只能的教练屋内把这边还是西米西干屋也不老被恰恰阿爸来没这么着留的时候高中的时候翻三年就是留
ဘလို့လောက်ကိုခင်ဗျာကျွန်တော်ရဲ့အမြင်နဲ့မဟုတ်ဘူးလက်ရှိဖြစ်နေတဲ့ပြောပြတာပေါ့နော်ဖားကမြေပြုံမှုအသေးပြောက်တွေနဲ့ပတ်သက်လို့မြို့နယ်အုပ်ချုပ်ရေးမှုရုံးကိုဆက်တယ်မေးမြန်းခဲ့ပြီးမယ်တာဝန်ရှိသူမရှိဘူးဆိုပြီးထေချခဲ့ပါတယ်ကချင်ပြည်နယ်မှာကြောက်စိမ့်သူဖို့တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေသားတွေပျောက်ချမှုတွေကြောင့်ဖားကန်ဒေသမှာလူသေးဆုံးမှုတွေကမ ne dwe nga chao sain tu phaw mu ri chao phit la de lu tet paw mya soa sou shou ya mu ri pa win tamaw pa win jin san ya so jo ri ne patet bi hlut taw ga song nae sit sei pi bo thi taung so mu ri le shi ka da ba a so ya a set set si kan mae chao sain tu phaw mu ri ko a so ya te a ni ne si kan tin jet mu ma lou nan ge ma khit ta san ngan tha bo ko le global witness a pa win tamaw pa win jin yi hlut sha ni de a phwe ri ga 2016ခုနှစ်ထဲမှာတောင်းဆိုထားပါတယ်ရှင
်။ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00 ခွဲထိ Asia Set 7 Judo အနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email list burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတွေကတဆင့်ဆက်သွယ်မယ်ဆိုရင်တော့ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြပေးပါအောင်ဗျာ
သမ္မတဒေါ်နယ်ထရမ့်နဲ့လိန်ဖြော်ပြေးတရုတ်ဆောင်စတော်မီဒန်နီရဲ့တို့အကြားကအရှုပ်တော်ပုံကိုနှုတ်ပိတ်တဲ့အနေနဲ့သူ့ရှေ့နေကစိုက်ထုတ်ပေးခဲ့တဲ့ဒေါ်လာ33,000ကိုတမရကရှေ့နေတကူပြန်ပေးခဲ့တယ်လို့ဥပဒေအကြံပေးအဖွဲ့ဝင်ရူဒီဂျူလီယာနီကဗုဒ္ဓနယပြုလုပ်တဲ့အင်တာဗျူးမှာပြောလိုက်တော့မှသာသူ့မအနေနဲ့ဒီကိစ္စကိုသိရှိရကြောင်းအင်ပြူဒေါ်ပြောခွင့်ရဆာရာဟာကာဘီဆန်ဒါစ်ကပြောပါတယ်မြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသား3ဦးကိုမကြာခင်ပြန်လုပေးလိမ့်မယ်လို့မျှော်လင့်ကြောင်းတောင်အမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဒီလိုပြန်လွှတ်ပေးမဲ့ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter ဆာမျက်နှာကနေအရေးအမွေပြောကြားလိုက်ပြီးတဲ့နောက်ဖန်ခံထားရတဲ့နိုင်ငံသားတွေအမေရိကန်နိုင်ငံသားတွေကိုကြာတာပြင်းနေမှာပြန်လွှတ်ပေးမယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ပေါ်လာတာပါမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမိမိသဘောနဲ့ဘေးကင်းလုံခြုံစွာနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးပေးရေးမြန်မာအစိုးရကိုဆက်လက်ဖိအားပေးသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကထပ်လောင်းကတိပြုလိုက်ပါတယ်ကလတမကလုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌအဖြစ်မိလာမှာစတင်တာဝန်ယူမဲ့ပိုလန်နိုင်ငံကမြန်မာနိုင်ငံရဲ့ဒုက္ခသည်ဆိုင်ရာအခြေအနေတွေနဲ့ကိုရီးယားကျွန်းဆွယ်တန်တမာရေးကိစ္စရပ်တွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောပါတယ်။ရခိုင်ပြည်ထောင်စုကကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်လည်လာစစ်ဆေးခဲ့တဲ့ကလတမကလုံခြုံရေးတန်ကိုယ်စားလှယ်အဖွဲ့ရဲ့တွေးရှိချက်တွေနဲ့ပတ်သက်ပြီးသူနဲ့သူ့ရဲ့လှုပ်ဖော်ကံဘက်တွေအလွန်စိတ်မကောင်းဖြစ်မိကြောင်းကလတမကဆိုင်ရာပိုလန်တအမတ်ကပြောပါတယ်။မြန်မာနိုင်ငံအတွင်းကရခိုင်နဲ့ကချင်ပြည်နယ်တို့အပါအဝင်ပဋိပက္ခတွေကြောင့်ဆန္ဒမှုဆိုင်ရာအကူအညီလိုအပ်နေသူတွေကိုထပ်မံအကူအညီပေးသွားမှာဖြစ်ကြောင်းဩစတြေးလျနိုင်ငံရဲ့ဝန်ကြီးဂျူလီဘီရှော့ကပြောပါတယ်။ဩစတြေးလျအစိုးရအနေနဲ့ဒေါ်လာ13,000,000ကိုထပ်မံအကူအညီပေးသွားမှာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကကိုအောင်အောင်ဖြစ်ပြီးအတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00လိုင်းနိုမီတာ7.25ရူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00ကြာည9:00မှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington, this is